Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ30ရက်တောက်ကြနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတန်းရောင်သတင်းတွေမှာတော့လျှို့ဝှက်ထားရမယ့်အချက်လက်တွေကိုဖွင့်ချခဲ့တာဟာလုပ်ငန်းပိုင်းဆိုင်ရာမူဝါဒတွေကိုချိုးဖောက်တာဖြစ်တဲ့အကြောင်း FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုသမ္မတ Trump အစိုးရကအပြစ်တင်လိုက်ပါတယ်။ British Parliament ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်းထားမယ့်အစီအစဉ်ကြောင့်ဝေဖန်မှုတွေပိုပြီးတော့ထွက်ပေါ်လာနေပါတယ်။Hurricane Mondine Dorian ဟာရှေ့လာမဲ့သတင်းပတ်ထဲမှာ Florida ပြည်နယ်ကိုဝင်ရောက်မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွာညူကြီး
။ကောင်းပါပြီရှင်။အဲ့ဒီနောက်နားဆင်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂရုံးမှာဒီကနေ့ကျင်းပတဲ့မတန်ဆွမ်းသူများအခွင့်အရေးအစည်းအဝေးမှာတိုင်းရင်းသားဒေသကမတန်ဆွမ်းသူအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုဒီလိုကြားကြရမှာပါ
။ Of the progress.I must express our serious concerns on a multiple
မြန်မာနိုင်ငံဆိုင်ရာမတန်ဆွမ်းသူများအခွင့်အရေးကုလရဲ့အထူးကိုယ်စားလှယ်ဆွေးနွေးတင်ပြခြင်းနဲ့အတူထုတ်လွှင့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတူပလောင်ဒုက္ခသည်စခန်းထဲကကလေးတွေရထားတဲ့စိတ်ဒဏ်ရာတွေကိုကုစားနည်းအစီအစဉ်တရက်အကြောင်းအိန္ဒိယမှာနိုင်ငံသားစီရင်ကောက်ယူတဲ့အခါမှာတန်းနဲ့ချီတဲ့လူတွေနိုင်ငံမဲ့ဖြစ်လာနိုင်တဲ့အခြေအနေတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တောက်ချန်နေမနဲ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မြသစဉ်အောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
American သမ္မတ Donald Trump နဲ့ပတ်သက်ပြီးတော့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချတာဟာ FBI ညွှန်ကြားရေးမှူးဟောင်း James Comey အနေနဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်နဲ့မူဝါဒတွေကိုချိုးဖောက်တာဖြစ်တယ်လို့ကြာတာရင်းကထုတ်ပြန်တဲ့တရားရေးဌာနစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စာမျက်နှာ68မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်2019မေလက James Comey ကိုရာထူးကဖြုတ်ချလိုက်ပြီးတဲ့နောက်မှာဒီချက်လက်တွေကို Comey ကဖွင့်ပြောခဲ့တာပါဒီချက်လက်တွေထဲမှာသမ္မတ Trump အစိုးရတက်ဆအချိန်တုန်းကသူနဲ့တယောက်ချင်းပြောဆိုခဲ့တာတွေလည်းပါဝင်ပါတယ်လျှို့ဝှက်ရမယ့်အကြောင်းအရာတွေကိုအခုလိုဖွင့်ချတာဟာသူလိုလုပ်ပိုင်ခွင့်ရခဲ့တဲ့ထောင်နဲ့ချီတဲ့ FBI ဝန်ထမ်းဟောင်း 3,000 ကျော်အတွက်အန္တရာယ်ရှိတယ်လို့ပြောတာပါ2019 February လကကိုမီရေးသားထားတဲ့အချက်လက်တွေထဲမှာမြို့သားလုံခြုံရေးအကြံပေးအရာရှိဟောင်း Michael Flynn နဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းမှုတွေမလုပ်ဖို့သမ္မတ Trump ကပြောခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအချိန်က Flynn ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်စစ်ဆေးခံနေရတဲ့အချိန်လည်းဖြစ်ပါတယ်။တရားရေးဌာနကတော့ညွှန်ကြားရေးမှူးဟောင်းကိုမီကိုတရားစွဲဆိုဖို့ကိစ္စကိုညှင်းပယ်ထားပါတယ်အချက်လက်တွေကိုဖွင့်ချပြောဆိုခဲ့တဲ့အပေါ်မှာကိုမီကိုရိုင်းရောသူ့ရဲ့ရှေ့နေတွေရောလျှို့ဝှက်ထားရမယ့်အကြောင်းအရာတွေကိုပေါက်ကြားစေခဲ့တဲ့တက်တည်အထောက်အထားဘာမှမတွေ့ဘူးလို့စုံစမ်းစစ်ဆေးချုပ် Michael Horowitz ကပြောပါတယ
်ဗြိတိသျှပါလီမန်ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်ထားမယ့်အစီအစဉ်ကြောင့်ဝဘမှုတွေကြာတာပရိနေမှာပုံမထွက်ပေါ်လာတာကိုဗြိတိဝင်ကြီးချုပ် Boris Johnson ရင်ဆိုင်နေရပါတယ်။ဒီလိုပါလီမန်ကိုခေတ္တရပ်ဆိုင်ထားမှုဟာအော်တိုဝါလ31ရက်နေ့မှာဗြိတိနိုင်ငံဥရောပသမဂ္ဂကနေသဘောတူညီချက်မရဘဲနှုတ်ထွက်မှာကိုမလိုလားတဲ့ British Parliament အမတ်တွေကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ British ကိစ္စဆွေးနွေးရမယ့်အချိန်သိရရှိမှာမဟုတ်တော့တော့ပါ။ဒီအစီအစဉ်ကြောင့်ဝင်ကြီးချုပ် Johnson ရဲ့ Conservative Party တဲမှာတင်ပဲသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပြီးအစိုးရဟာဗြိတိနိုင်ငံရဲ့ရည်သားထားခြင်းမရှိတဲ့အခြေခံဥပဒေရဲ့စံနှုန်းတွေကိုဖောက်ဖျက်ပြီးဗြိတိနိုင်ငံရဲ့ဒီမိုကရေစီနဲ့ကိုအန္တရာယ်ပြုချိန်ချောင်းနေတယ်လို့ဝေဖန်ခဲ့ကြပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့တရားရေးဆိုင်ရာစိန်ခေါ်မှုတွေကိုလည်းစတင်ရင်ဆိုင်နေရပြီဖြစ်ပါတယ်။ဥပဒေပြုအမတ်တွေကပါလီမန်ရဲ့ဆိုင်းတာဟာတရားဝင်ကြောင်းကိုစကော့တလန်ကတရားဝင်တွေကိုဦးတိုက်လျှောက်ထားခဲ့ကြပါတယ်။ Brexit ကိုစတင်သူတူဖြစ်တဲ့တက်ကြွလှုပ်ရှားသူ General Miller ကဒီအစီအစဉ်ရဲ့ရည်ရွယ်ချက်နဲ့အကျိုးသိအောင်မှုကိုသိရှိရမယ်။တရားရုံးရဲ့သုံးသပ်ချက်အမြန်ထုတ်ပြန်နိုင်ရေးကိုဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒါပေမဲ့ Outlook ကောင်းဆောင် Jacob Rees-Mogg ကတော့ဝန်ကြီးချုပ် Johnson ရဲ့အစီအစဉ်ကိုကောက်ွယ်ပြောကြားခဲ့ပြီးဒါဟာဥရောပသမဂ္ဂကနေ Britain နဲ့ငနှုတ်ထွက်လို့ရရှိမဲ့အကျိုးမြတ်ကိုမလိုလားတဲ့လူတွေစီကသာဝီတီဝေပန်ချက်တွေထွက်ပေါ်လာတာလို့ပြောပါတယ်။ဒီချိန်ထဲမှာ Helsinki မြို့မှာချက်တာပရင်းတစ်ကပြုလုပ်ခဲ့တဲ့ဥရောပသမဂ္ဂအစည်းအဝေးမှာတော့ဥရောပနိုင်ငံသားရေးနဲ့ကောက်ွယ်ရေးဝန်ကြီးတွေက Britain နိုင်ငံဥရောကနေစနစ်တကျနှုတ်ထွက်ဖို့အရေးတိုက်တွန်းခဲ့ကြပါတယ်ခင်ဗျာ။
ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာရှိလာမယ့်အလုတ္တမနေပည့်ရက်တွေအတွင်းမှာဖလော်ရီဒါပြည်နယ်ကိုချဉ်ကပ်လာချိန်မှာပိုပြီးတော့အားကောင်းလာမယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။တနအီကိုကီလိုမီတာ100ကျော်နဲ့အဆင့်လေးသတ်မှတ်ထားတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုတနင်္လာနေ့မနေ့ပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။အင်အားပြည့်မုန်တိုင်းနဲ့အတူမိုးသီးထန်ပြီးတော့လေပြင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြုံရနိုင်တဲ့အန္တရာယ်အတွက်ပြင်ဆင်တဲ့အနေနဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်စ်ကအရေးပေါ်အခြေအနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်သားတွေနဲ့အရှေ့ဘက်ကမ်းရိုးတန်းမှာနေထိုင်သူတွေ9ရက်တပတ်စာစားနပ်ရိက္ခာတွေစုဆောင်းထားဖို့နဲ့နေအိမ်တွေမှာအရေးပေါ်အခြေအနေတွေပြင်ဆင်ထားဖို့မုန်တိုင်းကိုမျက်ခြေမပြတ်စောင့်ကြည့်ကြဖို့လဲမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတိုက်တွန်းထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၃နိုင်ငံကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်ဒလစ်ပြည်နယ်မှာပြစ်ခတ်ရက်စဲဖို့ကိုတောင်းဆိုထားတဲ့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ရက်ကိုလုံခြုံရေးကောင်စီကိုတင်သွင်းလိုက်ပါတယ်။ဒီဒေသမှာရုရှားနိုင်ငံကထောက်ခံအားပေးနေတဲ့ဆီးရီးယားအစိုးရကဧပြီလကစလို့တိုက်ပွဲတွေတိုးမြှင့်တိုက်ခိုက်နေကြတာပါ။ပြည်ခဲ့တဲ့လကစလို့ဖြစ်ပွားနေခဲ့တဲ့တိုက်ပွဲတွေကြောင့်လေကြောင်းကတိုက်ခိုက်မှုတွေအမြောက်နဲ့ပြစ်ခတ်မှုတွေနဲ့ဘုံကျဲမှုတွေဖြစ်ပွားနေတာကြောင့်လူများထိခိုက်ခံစားနေကြရတယ်လို့ဘရာဂျီယန်သာမတ်ကြီးပတ်စတင်ဒယ်ဘိုင်စတော့ဖ်ကကြတဲ့ဗရင်းကပြောပါတယ်သူနဲ့အတူဂျာမနီတာမတ်ကြီးနဲ့ကူဝေးတာမတ်ကြီးတို့ဟာလူမျိုးရေးကောင်စီအတွင်းဆီးရီးယားနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေကိုကြီးကြပ်ကွက်ကွဲနေတာဖြစ်ပါတယ်အဲ့ဒီတာမတ်ကြီးတို့ကလည်းလူမျိုးရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ဖို့တောင်းဆိုခဲ့ပါတယ်ကုလသမဂ္ဂထုတ်ပြန်တဲ့စီးရင်စရာတွေရဧပြီလကစပြီးအဲ့ဒီဒေသအတွင်းကလေးနယ်တွေအပါအဝင်အနည်းဆုံးလူပေါင်း900သေဆုံးခဲ့ကြပြီးရာပေါင်းများစွာဒဏ်ရာရရှိခဲ့ကြပါတယ်ရသားပြစ်မှတ်တွေဖြစ်တဲ့ဆေးရုံကျောင်းရေဖြန့်ဝေရနေရာတွေနဲ့ဈေးတွေလည်းတိုက်ပွဲတွေရဲ့တောင်ကိုခန်းစားခဲ့ကြပါတယ်လူ3000လောက်အစ်ဒလစ်မြို့အတွင်းမှာရှိနေပါတယ်အမေရိကန်ပြည်တော်စုအပါအဝင်တခြားလူမျိုးရေးကောင်စီအဖွဲ့ဝင်တော်တော်များများကလည်းအခုအစိုးမူကြမ်းကိုထောက်ခံမယ်လို့ပြောထားပေမဲ့ရုရှားကိုယ်စားလှယ်ကတော့လူသားချင်းစာနာမှုဆိုင်ရာအကြက်တဲဖြစ်ပေါ်ခဲ့ရမှာဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုမေးခွန်းထုတ်ထားပါတယ်ခင်ဗျာ
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းရဲ့တောက်ကြနေမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာအစိုးရမှတာဝန်ရှိတဲ့အတွက်နိုင်ငံတကာကဝိုင်းဝန်းကြိုးပမ်းတိုက်တွန်းကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul ကဒါကာမြို့အခြေစိုက်နိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတိုက်တွန်းလိုက်ပါတယ်။ဒီတွေ့ဆုံပွဲကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်ယုံကတော့ကိုယ်စားလှယ်စီလူချင်းမရှိပါဘူး။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံးကိုလက်မခံမိမဲ့ဒုက္ခသည်တွေနေရပြန်ရေးကိုစီစစ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့ပြီးခဲ့တဲ့သတင်းပတ်ကဒုတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့ဒုက္ခသည်တွေဘက်ကလာရောက်ခြင်းမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။မြန်မာဆိုရပေါ်မှာဒုက္ခသည်တွေအယုံကြည်ကင်းမဲ့နေတဲ့အတွက်နေရပြန်ရေးမြန်မာဘက်ကလုံခြုံစိတ်ချရတဲ့အနေအထားဖန်တီးပေးဖို့တာဝန်ရှိကြောင်းဝန်ကြီး AK Abdul ကပြောပါတယ်ဆွေးနွေးပွဲကိုတက်ရောက်လာတဲ့တန်တမန်တွေကလည်းဒုက္ခသည်တွေနေရရင်အမြန်ဆုံးပြန်ရေးကိုကူညီလှုပ်ဆောင်သွားမယ်လို့ကတိပေးပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုလက်ခံပေးထားပြီးတော့အကူအညီပေးနေတယ်လို့တကမ္ဘာလုံးကလည်းကူညီဖို့နဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံတည်းကိုသာဒီဝန်တို့ဝန်ပိုးကိုမပေးဖို့ဝန်ကြီး Abdul ကမေတ္တာရက်ခံခဲ့ပါတယ်
မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့ဟာ2019ခုနှစ်အတွက် Smart City Award နည်းပညာဆိုင်ရာအသုံးချမှုဆုကိုရရှိခဲ့ပါတယ်။တက်တန်း160ရှိပြီဖြစ်တဲ့ရှီအောင်မန္တလေးမြို့ဟာမြန်မာနိုင်ငံရဲ့ပထမဆုံးနည်းပညာမြို့တစ်မြို့ဖြစ်လာခဲ့ပါတယ်။ကျွန်တော်တို့အနေနဲ့နည်းပညာကိုစီမံသားရေးလုပ်ငန်းတွေမှာထိထိရောက်အသုံးချပြီးအချိန်တိုအတွင်းတိုးတက်မှုတွေရရှိအောင်အပြောင်းအလဲတွေအများကြီးလုပ်ခဲ့တယ်လို့လည်းမန္တလေးစီမံသားရေးကော်မတီအဖွဲ့ဝင်တူက AR သတင်းဌာနကိုပြောပါတယ်။ဒီစုပေးပွဲကိုဘန်ကောက်မြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးဂျပန်၊အိန္ဒိယ၊ဩစတြေးလျ၊စင်ကာပူ၊ထိုင်ဝမ်နဲ့ထိုင်းနိုင်ငံတွေအပါအဝင်နိုင်ငံပေါင်း24နိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်။တက်ရောက်သူတွေထဲကျွမ်းကျင်သူတွေနဲ့အစိုးရကိုယ်စားလှယ်တွေအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။မန္တလေးမြို့စီပင်တရားရေးကော်မတီက2019ခုနှစ်ကတည်းကဒီ Smart City ဆုကိုရရှိဖို့ကြိုးစားနေခဲ့တာဖြစ်ပြီးကော်မတီအနေနဲ့230မြို့ပြဖွံ့ဖြိုးရေးစီမံကိန်းကိုရွေးဆွဲလို့ရေပေးဝင်မှုစနစ်ရေစိုးထုတ်လုပ်မှုစနစ်နဲ့စွန့်ပစ်ပစ္စည်းစီမံခန့်ခွဲရေးစနစ်တွေမှာနည်းပညာတွေအသုံးပြုခဲ့ပါတယ်။စင်ကာပူနည်းပညာအသုံးပြုထားတဲ့မန္လေးမြို့ရဲ့ယင်ကျော်ထိန်ချုပ်ရေးစနစ်ဟာယင်ကျော်ပို့ဆုံမှုတွေပေါ်မှာမူတည်ပြီးအပြောင်းလဲတွေလုပ်နိုင်တယ်လို့လည်းဆိုပါရခင်ဗျာ။
ဂျိုရုကရတဲ့ဓာတ်ပုံတွေအရမြောက်ကိုရီးယားကရေငုပ်သင်္ဘောကနေနျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်မယ်လို့ချိန်ချောက်တာဟာတကယ်ဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တင်းလာနေကဂျိုရုကရတဲ့ဓာတ်ပုံတွေမှာမြောက်ကိုရီးယားကစင်ဖိုတောင်ဘက်တင်မောချင်းမှာတင်မောတွေနဲ့ဒုံးကျည်တည်ဖို့အသုံးပြုနိုင်တဲ့ဝန်ချီဆက်တွေကိုတွေ့တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။ရင်ငုံတင်မောကနေနျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်ဖို့ကတော့စမ်းသပ်မှုတွေတစ်နှစ်ကျော်လောက်အချိန်ယူလို့ရမှာဖြစ်ပေမဲ့ဒါဟာမကြခင်မှာအကောင့်ထဲပေါ်လာနိုင်တဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုဖြစ် CSIS ရင်စီရင်ခန်းစာကထောက်ပြထားပါတယ်။
American နိုင်ငံဟာမိသိန်းတန်ခွေထုတ်လုပ်မှုကိုကန့်သက်ထားတဲ့စီးပင်းစည်းကမ်းတွေကိုရှော့ချတော့မှာဖြစ်ပါတယ်။မိသိန်းတန်ခွေဟာရာသီဥတုပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့အဓိကအချက်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကယူဆထားခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
တောက်ချန်နေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအလှည့်ပေးပါမယ်။ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေထဲမှာမတန်ဆွမ်းသူများအခွင့်အရေးကလည်းကဲဆန့်မှုတွေရှိနေပြီးမြန်မာခေါင်းဆောင်ပိုင်းအနေနဲ့မတန်ဆွမ်းသူများအခွင့်အရေးအတွက်ကြိုးပမ်းရမှာတန်တိတ်ထန်ခိုင်မာကြောင်းကုလသမဂ္ဂဂျနီဗာရုံးချုပ်ရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့မြန်မာအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုကျေနပ်အားရပေမဲ့တိုင်းရင်းသားအမျိုးသမီးမတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုစိုးရိမ်တဲ့အကြောင်းပြောပါတယ်။ဩဂုတ်လ29ရက်ကနေ30အထိဂျနီဗာရုံးချုပ်မှာ3ရက်ကြာဆောင်ရွက်နေတဲ့မတန်ဆွမ်းသူများအခွင့်အရေးညီလာခံမှာမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေတင်ပြဆွေးနွေးချိန်မှာအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါက်ခင်မြို့သက်ပြောပြပါမယ်ရှင်
။မြန်မာနိုင်ငံဟာ2017ဒီဇင်ဘာလ9ရက်နေ့မှာမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စာချုပ်အဖွဲ့ဝင်နိုင်ငံတနေနိုင်ငံအနေနဲ့စာချုပ်ပါအချက်တွေနဲ့ပတ်သက်ပြီးဘယ်လိုလိုက်နာဆောင်ရွက်နေလဲဆိုတာကိုကုလသမဂ္ဂမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာ22ကြိမ်မြောက်အစည်းအဝေးမှာဂျနီဗာဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းနဲ့မြန်မာနိုင်ငံလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးဝင်းနိုင်ထွန်းဦးဆောင်နဲ့14ဦးပါမြန်မာကိုယ်စားလှယ်အဖွဲ့ကတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့မတန်ဆွမ်းသူများအခွင့်အရေးစာချုပ်ကိုအကောင့်ထဲပေါ်နိုင်ဖို့အတွက်အကောင်ဆုံးကြိုးစားတဲ့နေရာမှာရန်ကုန်မှာကျင်းပခဲ့တဲ့2019လေးချိန်မြောက်ဒေသန္တရဆွေးနွေးပွဲမှာမြန်မာနိုင်ငံမတန်ဆွမ်းသူများအခွင့်အရေးဥက္ကဋ္ဌဖြစ်တဲ့ဒုသမရဦးဟင်ရီဘန်ဒီယိုရဲ့ပြောကြားချက်ကိုကိုးကားပြီးတမ်မကြီးဦးကျော်မိုးထွန်းကအခုလိုတင်ပြခဲ့ပါတယ
် People living with disabilities are facing difficulties and obstacles in their daily life not because of their disability itself
မြန်မာနိုင်ငံမတန်ဆွမ်းသူတွေဟာနေ့စဉ်ဘဝမှာအခက်အခဲတွေနဲ့ဒုက္ခတွေရင်ဆိုင်နေရပါတယ်သူတို့အခုလိုမတန်ဆွမ်းဖြစ်လို့အခက်အခဲဒုက္ခတွေကြုံတွေ့ရတာထက်ပတ်ဝန်းကျင်ရဲ့အပြုမှုဆက်ဆံမှုတွေနဲ့အခြားအကြောင်းအရာတွေကြောင့်ဖြစ်ကြတယ်လို့ဒုသမရပြောကြားခဲ့တာကိုကိုးကားဖော်ပြလိုပါတယ်ဒါကိုကြည့်ချင်းအဖြစ်နိုင်ငံရဲ့ခေါင်းဆောင်ပိုင်းဟာမတန်ဆွမ်းသူများရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့တန်တိတ်တန်ခိုင်မာမှုကိုပြသရာရောက်ပါတယ်မတန်ဆွမ်းသူများအတွက်လူမှုရေးနဲ့စိတ်ဓာတ်ရေးအရရင်ဆိုင်နေရတဲ့အဟံတားတွေကျော်လွှားနိုင်ဖို့ဖြစ်ပါတယ်
မြန်မာနိုင်ငံမှာ2018-2019ခုနှစ်ကလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့လူမှုဖူလုံရေးဌာနကမြန်မာနိုင်ငံအနာကြီးယောဂရှင်များဆိုင်ယံမစ်ရှင်အဖွဲ့နဲ့လက်တွဲပြီးမတန်ဆွမ်းသူဥယျာဉ်စင်းကိုခောက်ယူခဲ့ရမှာအဲ့ဒီချိန်ကလူရေ 58.38 တန်းရှိတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူက 2.32 ရာခိုင်နှုန်းရှိနေတာတွေ့ခဲ့တယ်လို့မြန်မာကိုယ်စားလှယ်အဖွဲ့တင်သွင်းတဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုကုလသမဂ္ဂမှာကျင်းပတဲ့တင်ပြဆွေးနွေးပွဲမှာလူကယ်ပြန်ဝန်ကြီးဌာနဒုတိယညွှန်ကြားမှူးချုပ်ဒေါက်တာထွန်းစော်ကလက်ရှိအရေးယူဆောင်ရွက်ချက်တွေကထူးခြားချက်အနေနဲ့ရွေးကောက်ပွဲမဲပေးရမှာငြိမ်းချမ်းရေးဖော်ဆောင်မှုမှာမတန်ဆွမ်းသူတွေပါဝင်နိုင်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်နေကြောင်းတင်ပြခဲ့တာပါ။ဒါအပြင် 2016-2019 ဘဏ္ဍာရေးအသုံးစိတ်မှာမတန်ဆွမ်းသူများအတွက်သုံးစွဲမှုဟာ 3.19 ရာခိုင်နှုန်းသာရှိပေမဲ့အခု 2018-19 ဘတ်ဂျက်မှာတော့ 3.45 ရာခိုင်နှုန်းအထိရှိလာတယ်လို့ပြောပါတယ်။ဒါပေမဲ့ဖွံ့ဖြိုးမှုတိတ်မရှိသေးတဲ့မြန်မာနိုင်ငံအတွက်မတန်ဆွမ်းသူများအခွင့်အရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေမှာအကဲဆန့်မှုတွေအများပြားရှိနေတယ်လို့ပြောပါတယ်။ဒီအကဲဆန့်မှုတွေထဲမှာပညာရေး၊ကျန်းမာရေး၊အားကစားတွေမှာမတန်ဆွမ်းသူတွေအတွက်ထောက်ပံ့ကြေးပေးဖို့အတွက်အခက်အခဲတွေရှိနေတာကြောင့် မြန်မာနိုင်ငံအနေနဲ့ငွေကြေးအကူအညီတွေလိုအပ်နေတယ်လို့ဒေါက်တာထွန်းစောကပြောပါတယ
် Let me share with you the challenges we are facing with Myanmar has made significant
carry ရင်ဆိုင်နေရတဲ့ကြားကမြန်မာနိုင်ငံဟာမတန်ဆွမ်းသူများအခွင့်အရေးသဘောတူစာချုပ်ကိုအကောင့်ထည့်ဖို့ရမှာတည်တာတဲ့တိုးတက်မှုတွေရရှိပေမဲ့အကဲဆတ်မှုတွေကိုလည်းရင်ဆိုင်နေရဆဲဖြစ်ပါတယ်ခက်ခဲတွေကိုဖော်ဆောင်ရမှာနောက်ထပ်လှုပ်ဆောင်စရာတွေရှိသေးတယ်ဆိုတာကိုလည်းသဘောပေါက်ပါတယ်အကဲဆတ်မှုတွေကလည်းဆက်ရှိနေပါတယ်ဥပမာအားဖြင့်မြန်မာနိုင်ငံအနေနဲ့မတန်ဆွမ်းသူများသွားလာရေးလွယ်ကူစေဖို့ဆောင်ရွက်ရမှာ sign language နဲ့သင်တန်းကျောင်းတွေအလုပ်လုပ်ကိုင်တဲ့အခွင့်အရေးမျိုးတွေဖန်တီးပေးနိုင်ဖို့ဝေကြေးထောက်ကူတွေလိုအပ်ပါတယ
်မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့မြန်မာအထူးကိုယ်စားလှယ်ဖြစ်တဲ့ J Ishikawa ကတော့မတန်ဆွမ်းသူများအခွင့်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုကျေနပ်အားရကြောင်းပြောပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာအမျိုးသမီးမတန်ဆွမ်းသူတွေရဲ့အခွင့်အရေးနဲ့ပတ်သက်ရင်တော့စိုးရိမ်မှုတွေရှိနေတယ်လို့အခုလိုပြောပါတယ
် of the progress I must express our serious concerns on multiple and intersectional discrimination against women
မြန်မာနိုင်ငံမှာတုတ်တက်မှုတွေရှိတယ်ဆိုပေမဲ့လည်းစိုးရိမ်စရာကောင်းတာတွေကိုထောက်ပြလိုတာကတိုင်းရင်းသားမျိုးသမီးတွေအပေါ်ကြကြပြန့်ပြန့်ခွဲခြားဆက်ဆံမှုပဲဖြစ်ပါတယ်။ဒီစိုးရိမ်မွေရာအချက်ကိုစီဒေါနဲ့ CSC လိုမျိုးဖွဲ့စည်းကြီးတွေကလည်းထောက်ပြထားပါတယ်။အထူးသဖြင့်တော့2019မတ်လကစီဒေါကော်မတီရဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ကျွန်တော်တို့ရဲ့စိုးရိမ်မကင်းဖြစ်မှုကအထူးသဖြင့်တော့မတန်ဆွမ်းတဲ့တိုင်းရင်းသားမျိုးသမီးတွေနဲ့ပတ်သက်ပါတယ်။တခြားစိုးရိမ်မကင်းဖြစ်မှုတွေနဲ့ဒါကအဓိကကြပါတယ်။ဒီကိစ္စကိုမကင်တွယ်ဘဲနဲ့တော့မတန်ဆွမ်းသူများဆိုင်ရာမူဝါဒတွေကိစ္စရပ်တွေကိုကင်တွယ်ဖြစ်ရှင်းမဲဆိုရင်အချီးနှီးပဲဖြစ်ပါလိမ့
်မယ်မြန်မာနိုင်ငံဟာအခုခါမှာမတန်ဆွမ်းသူများရပိုင်권ဆိုင်ရာဥပဒေအတွက်မူကြမ်းကိုရေးဆွဲနိုင်ခဲ့ပြီဖြစ်ကြောင်းနဲ့ဒီဥပဒေထဲမှာပြည်နယ်တိုင်းအဆင့်နဲ့နိုင်ငံတော်အဆင့်ကော်မတီတွေကိုအသီးသီးဖွဲ့စည်းဆောင်ရွက်ဖို့နဲ့မတန်ဆွမ်းသူတွေအတွက်စင်တာတစ်ခုပါဖွင့်လှစ်ဖို့ပါဝင်ကြောင်းမြန်မာကိုယ်စားလှယ်တွေတင်သွင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
တခင်မျိုးသက်ပြပြသွားတာပါရှင်အခုလိတ်ကျွန်းလူသတ်မှုဘက်ကိုအလှည့်ပေးပါဦးမယ်ထိုင်းနိုင်ငံကလိတ်ကျွန်းလူသတ်မှုမှာမြန်မာလူငယ်နှစ်ဦးအပေါ်ထေတန်စီရင်ချက်ကိုထပ်ပြီးတော့အတည်ပြုလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းကပြောလိုက်ပါတယ်ဒီအမှုစစ်ဆေးစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီအမှုကိုအနိကတ်စောင့်ကြည့်ခဲ့သူတွေကလည်းသုံးသပ်ထားပါတယ်အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
ကတော့အပန်းဖြေစကမ်းရှိရာလိတ်ကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခံရတဲ့မြန်မာရွှေပြောင်းလူသမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံလွှာကိုထိုင်းတရားလွှတ်တော်ချုပ်ကညှင်းဆိုလိုက်ပြီးဩဂုတ်လ29ရက်နေ့မှာတည်တံအမိန့်ပြန်လည်ချမှတ်လိုက်ပါတယ်။ထိုင်းတရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းရဲ့ဒါရိုက်တာနေသာတီရီဘတ်မန်ကပြောပါတယ
် We make very clear from the beginning that the defendant both of them do not understand their rights at the time that they make an confession
ဒီလူငယ်နှစ်ဦးစလုံးကသူတို့ဘာအခွင့်အရေးတွေရနိုင်လဲဆိုတာကိုတော့မသိခဲ့ကြဘူးဆိုတာကျမတို့အစတွေကရှင်းရှင်းလင်းလင်းပြောခဲ့ပါတယ်လူတက်မှုကိုဝန်ခံလိုက်ချိန်မှာရှင်းနေတွေနဲ့တိုင်ပင်ခဲ့တာမျိုးမရှိသလိုဒီလိုဝန်ခံမိလို့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုလည်းသူတို့မသိကြပါဘူးစကားပြန်လုပ်ပေးမဲ့သူတောင်မရှိခဲ့တာပါဆိုတော့မျက်မြင်သက်သေတဲ့ဦးဖြစ်သူတို့ထွက်ဆိုခဲ့တဲ့အချက်လက်တွေနဲ့ပဲသူတို့အပေါ်တရားစွဲဆိုလိုက်တာဖြစ်တဲ့အတွက်ဒီအချက်တွေကိုသုံးပြီးသူတို့အပေါ်ပြစ်ဒဏ်ဆင်းချက်ချတာဟာတရားရေးဆိုင်ရာပြဿနာတစ်ခုဖြစ်နေပါတယ
်။နေသာသီရိဟာတရားချခံတရတဲ့ကိုဝင်းစော်ထွန်းကိုစော်လင်းတို့ရဲ့အမှုလိုက်ရှိနေလဲဖြစ်ပါတယ်။ဒီလိတ်ကျွမှုကိုကြည့်ရင်စစ်စစ်နေစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီမှုကိုအနီးကစောင့်ကြည့်နေတဲ့ဂျာမနီနိုင်ငံကထိုင်းမြန်မာရေလေလာသူဆိုင်းဝမ်ဆိုင်းကထောက်ပြပါတယ်။
DNA ကိုရယူပုံစစ်ဆေးပုံတွေကတော့လုံးဝဥစားထန်ကြိုင်းမကြောက်ဘူးပေါ့မမမကောင်းဘူးနော်နောက်တစ်ချက်ကအမှုကတကယ်တော့ဒီကောင်လေးကြီးကျွလွန်တာမဟုတ်ဘူးဆိုပြီးတော့အရင်တော့တနေ့နေထွက်တယ်လေအဲ့ကော်တောင်လို့နေတဲ့ကျွမရှိတဲ့အနာဆက်ကြီးတဲ့မာဖီးယားလိုလူတယောက်ရဲ့သားနဲ့ပေါင်းပါကျွလွန်တာဆိုပြီးအဲ့ဒီတနေ့နေတော့တက်လာဘူးလေဆိုတော့အဲ့ဒီအချက်နဲ့ချက်နဲ့ကြည့်ကြရအဖြစ်သူတို့မှာခိုင်လုံတဲ့တာကမရှိဘူးလို့ယူရီးယားသတင်းစာတွေမှာလည်းဒီလိုရေးတယ်ကျွန်တော်ဖတ်ဖို့လေဆိုတော့သူတို့ကစုကြည်အဲ့ဒီနေရာကိုအဲ့လိုတိမ်မိတ်ချတယ်လို့ကျွန်တော်ကထင်တယ
်အခုဆိုရင်အမှုအတွက်နောက်ဆုံးမျှော်လင့်ချက်အဖြစ်ထိုင်းပြည်မင်းမြတ်ထံအတနာခံလွှာတင်ဖို့တဆင့်သာကြံတော့တာပါထိုင်းပြည်ကသာစဉ်းစားပေးမယ်ဆိုရင်တည်တံကနေတသက်ကျွန်းနှစ်ရှည်ထောင်နှံအဖြစ်ပြောင်းလဲလာနိုင်တယ်လို့ထောင်တွင်းစည်းကမ်းလိုက်နိုင်မှုကောင်းမွန်တယ်ဆိုရင်ထောင်နံဒီထှျော့လာနိုင်ပြီး ဘရင်မွေးနေ့လို့အခါမျိုးမှာလဲထပ်ပြီးရော့လာနိုင်တယ်လို့ချိုင်းသတင်းစာတွေကရေးပါတယ်မြန်မာလူငယ်တို့ဦးပြစ်ဒဏ်ရှော့ပေါက်ပြီးပြန်လွတ်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားတွေရောမြန်မာအစိုးရကပါကြိုးပမ်းအားထုတ်သင့်တယ်လို့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေလာတဲ့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်အခုကယူကန်ဆင်ပြီးသွားပြီဆိုတဲ့အခါကျတော့ဒီထိုင်းဘရင်နဲ့ပဲဆိုင်တာပေါ့နော်အဲ့မှာပြောနေကြပုံကတော့အစိုးရကနေပြီးတော့ဝင်ပြီးပြောတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့စဉ်းစားပြီးကောင်းပြီးနိုင်တယ်ပေါ့အဲ့ဒါဆိုတော့ဟိုအလေးသာတာပေါ့နောက်တစ်ခုကတော့ကျွန်တော်အနေနဲ့မြင်တာတော့ဒီမြန်မာပြည်သူတွေနဲ့ပေါ့လေလက်မှတ်ရေးထိုးစုပေါင်းကောက်ပြီးတော့မှလူများများထောက်ခံတဲ့လက်မှတ်ထိုးတဲ့ဥစ္စာလေးတစ်ခုအဲ့ဒါလေးလုပ်နိုင်ကောင်းတယ်အဲ့လိုလုပ်ကြခြင်းလဲဆိုတော့အခုလောလောဆယ်ရှိတဲ့ time ပြင်ကကျွန်တော်တို့ဗမာလူမျိုးတွေပုံမှာသိပြီးတော့စာနာတနာစိတ်သိရှိလာတဲ့ပုံမျိုးမရှိဘူးလို့တော့ကြားဘူးတယ
်ဗီတိဇာလူငယ်တွေဖြစ်တဲ့ဟန်နာဝေဒရိတ်နဲ့ဒေးဗစ်မီလာတို့နှစ်ဦး2014စက်တင်ဘာလတည်းအသက်ခံရပြီးနှစ်ပတ်အကြာမှာကိုဝင်းစော်ထိုးနဲ့ကိုဇော်လင်းတို့ကိုဖမ်းဆီးပြီးလူသက်မတိန်လူရဲ့စတဲ့အမှုခုနှစ်မှုနဲ့တရားစွဲက2015နှစ်ကုန်ပိုင်းထိုင်းကော့စမီတရားရုံးကအမြင့်ဆုံးတည်ရန်ချမှတ်ခဲ့ပါရခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုတော့ကုတူပလောင်ဒုက္ခသည်စခန်းကစိတ်တန်ရာကုစားရေးအစီအစဉ်ကိုလည်းကြည့်ကြရအောင်ပါ။2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအထူးသဖြင့်ကလေးငယ်တွေနဲ့လူကြီးတွေဟာစိတ်တန်ရာတွေရခဲ့ကြပြီးဒါဟာဒုက္ခသည်စခန်းတွေမှာကုစားနိုင်ဖို့ခက်ခဲပါတယ်။ဒုက္ခသည်အားလုံးရဲ့56ရာခိုင်နှုန်းဟာကလေးတွေဖြစ်ကြပါတယ်။ VOA သတင်းတောက် Steve Sandford က Causes Bazaar ကနေပြီးတော့သတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ပါရှင်။ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကုတူပလောင်ကကျမရေးစခန်းမှာပျော်ပါစော့ကစားနေတဲ့ကလေးတွေရဲ့ရည်တံတွေကိုကြည်နူးပွေကြားကြရမှာပါ။ဒီရည်တံတွေရဲ့နောက်ွယ်မှာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့အတွက်ဖြစ်လာတဲ့စိတ်ဒဏ်ရာတွေများလှပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အစည်း UNHCR စိတ်ပညာရှင်မာမူဒာကတော့စိတ်တန်ရာတွေအကြောင်းကိုအခုလိုရှင်းပြပါတယ
် At the beginning it was like they couldn't speak because they had this horrific story and also this trouble from
သူတို့တွေမြန်မာပြည်ကနေတတုပ်ပြီးတတုပ်ရောက်လာခြင်းတုန်းကကြုံခဲ့ရတဲ့ပြဿနာတွေကြမ်းတမ်းတဲ့အတွေ့အကြုံတွေကြောင့်စခန်းကိုရောက်ရောက်ချင်းမှာစကားမပြောနိုင်ဖြစ်ကြရပါတယ်တပြေးပြေးမှအသားကျလာပြီးတော့ခန္ဓာရည်စိတ်ဆွမ်းအားပြန်လည်တည်ဆောက်နိုင်ဖို့ကြိုးစားကြရတာပ
ါအခုအစီအစဉ်တစ်မှာကလေးငယ်အချင်းချင်းအပြန်အလှန်ဖေးမှကူညီတဲ့အစီအစဉ်ပါဝင်ပါတယ်ကလေးတွေကိုယ်စိတ်ထဲမှာခံစားနေရတာကိုသူတို့အချင်းချင်းရင်ဖွင့်နိုင်ဖို့အတွက်ရည်ရွယ်ထားပါတယ်တရိတ်ဆန်လေးတွေလိုအတူယူရတဲ့ကစားနည်းလိုမျိုးနဲ့တယောက်နဲ့တယောက်နွေနွေထွေထွေစတင်မိတ်ဆက်ကြတော့အများနဲ့စကားပြောရမှကြောက်တဲ့စိတ်ပူတတ်တဲ့ကလေးတွေအတွက်လည်းအဆင်ပြေစေပါတယ်။ဒုက္ခသည်စခန်းကရိုဟင်ဂျာကလေးငယ်တစ်ယောက်ဖြစ်တဲ့ Janet Arak ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ We come to study here and leaders train us with messages. First we have to make ourselves comfortable.
ဒီကိုစတင်မှုရောက်လာတာပါ။အဖွဲ့ခေါင်းဆောင်တွေကအချက်၃ချက်ကိုလေ့ကျင့်ပေးပါတယ်။နံပါတ်၁ကကိုကိုကိုနေသာအောင်နေရပြီးစိတ်တက်မကြအောင်ကြိုးစားရပါတယ်။ဒုတိယချက်ကတော့စိတ်ဆင်းရဲစရာတစ်ခုရှိနေတယ်ဆိုရင်လူကြီးတွေကိုပြောပြီးရင်ဖွင့်ရမှာပါ။တတိယအချက်ကတော့အကူအညီလိုရင်ရှက်မနေပဲမတွတ်မဆုတ်အကူအညီတောင်းရပါမယ်။အားလုံးဟာအသွေးအသားနဲ့လူသားတွေပဲဖြစ်ကြတော့ဖေးမမှုလိုပါတယ်။စိတ်ထဲမျိုးသိမ့်မထားပါနဲ့ရင်ဖွင့်ပြောလိုက်ပါ။
လူကြီးတွေအနေနဲ့ကလေးတွေကိုအော်ဟစ်ကျိန်းမောင်းတာမျိုးမလုပ်မိစေဖို့အရေးကြီးတယ်လို့အသက်73နှစ်အရွယ်မူဟာမက်ရာရှယ်ကပြောပါတယ
်။ I want to speak to the adults and tell them not to speak.
ကလေးတွေကိုကြမ်းကြမ်းတမ်းတမ်းမပြောဖို့လူကြီးတွေကိုမြစ်တာရက်ခံကြပါတယ်။ကလေးတွေကိုအော်လိုက်ရင်စိတ်ထိခိုက်သွားနိုင်တော့တေချာချင့်ချိန်ပြီးမှပြောစေကြပါတယ်
။ပြန်လည်ကုစားတဲ့အစီအစဉ်တွေကိုဥဆောင်ဖို့အရွေးခံရတဲ့ရိုဟင်ဂျာဆယ်ကျော်တပ်တွေဟာအတိတ်ကအဖြစ်အပျက်တွေကိုပဲတွေးမနေတော့ပဲနေ့စဉ်အခက်အခဲတွေကိုပြေလည်အောင်ဖြေရှင်းဖို့ပဲအာရုံစိုက်လာကြပါတယ်။အစီအစဉ်ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ Saifu Islam ကသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ
်။ Many children have mental health issues. They can't eat.
ကလေးတော်များဟာမစားနိုင်မအိပ်နိုင်ကြပါဘူး။တချို့ကလေးငယ်တွေဟာမိဘတွေမောင်နှမတွေအသက်ခံရတာကိုကြုံခဲ့ရပြီးစိတ်ဒဏ်ရာရနေကြတာပါ
။ရိုဟင်ဂျာမျိုးဆက်သစ်လူငယ်တွေအနေနဲ့နေသားကြလာအောင်စူးစမ်းလာတာနဲ့အမျှအကူအညီပေးရေးအဖွဲ့တွေကလည်းစိတ်ကျန်းမာရေးပြဿနာကိုနားလည်မှုတိုးလာအောင်ပညာပေးနေကြပြီးလက်ရှိမှာရောအနာဂတ်မှာပါစိတ်ပိုင်းဆိုင်ရာတွေတိုးတက်မှုရှိလာအောင်ကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်။
PO ရဲ့တောက်ကြနေမနေခင်စီစဉ်တွင်နာစင်နေရတာဖြစ်ပါတယ်ရှင်။ခုအိန္ဒိယနိုင်ငံမှာနိုင်ငံသားစီရင်ကောက်ယူမှုကြောင့်နိုင်ငံမဲ့သူတွေတန်းနဲ့ချီလာနိုင်တဲ့အကြောင်းပြောပြပေးပါမယ်။အိန္ဒိယအရှိမြောက်ပိုင်းအာတန်ပြည်နယ်တွင်တရားမဝင်ဝင်ရောက်နေထိုင်သူတိုက်ဖျက်ရေးစီမံကိန်းအရအိန္ဒိယအစိုးရကမှတ်ပုံတင်ထားတဲ့နိုင်ငံသားစီရင်ကိုစနေနေ့မှာထုတ်ပြန်မှာပါ။အာတန်ပြည်နယ်တွင်နေထိုင်သူ၄သန်းလောက်ဟာနိုင်ငံမဲ့ဘဝတွေကိုရောက်ရမယ်အန်ဒီရဲ့ကန့်ကြမ်းမှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းပြောပြမှာပါရှင်။
အိန္ဒိယပြည်နယ်အရှေ့မြောက်ပိုင်းအာတန်ပြည်နယ်အတွင်းဆက်စုနှစ်နဲ့ချီနေထိုင်ခဲ့သူလူပေါင်း၄သန်းကျော်ဟာအိန္ဒိယအစိုးရကစနေနေ့မှာထုတ်ပြန်မဲ့နိုင်ငံသားစီရင်တဲ့မပါဝင်ဘဲခြံထားခံရမယ့်အရေးကိုစိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်ခဲ့တဲ့တင်ကြိုစီရင်နဲ့မပါဝင်တဲ့တိမ့်ချီတဲ့လူတွေအဖို့တော့ထိန်းသိမ်းရေးစခန်းတွေမှာစုပြုံနေကြရမလား။နိုင်ငံမဲ့ဘဝကိုရောက်သွားတော့မလား။သူတို့ရဲ့မဲပေးခွင့်အခွင့်အရေးတွေရုပ်သိမ်းခံရမလားဆိုပြီးစိုးရိမ်ပူပန်နေကြရပါတယ်။လူတွေရဲ့စိတ်တွေကနာမငြိမ်ဖြစ်နေရတာနဲ့ပတ်သက်လို့အိန္ဒိယလူခွင့်ရဲ့အဖွဲ့တစ်ခုကအာတန်လူမျိုးတုတေသည်ဆန်ဂျွိုင်းဟာဇာရီကာကအခုလိုပြောပါတယ
် People are going around with their shall I say the bundles of hope wrapped in plastic
ညှလင်းချက်တွေတနင်းတပိုးသေဘူးလို့နိုင်ငံသားဖြစ်ရေးကြားနာချက်တွေကိုနားထောင်ရင်မှတ်ပုံတင်စည်ရင်တဲ့ပါနိုင်ဖို့လူတွေတန်းစီစောင့်နေကြတယ်လေ
နိုင်ငံသားစီစီရေးလုပ်ငန်းစဉ်ဟာဝန်ကြီးချုပ်နာရင်ဒရာမိုဒီအစိုးရအာဏာမရခင်ကတည်းကဗဟိုတရားရုံးချုပ်ကဆုံးဖြတ်ထားခဲ့တာပါလက်ရှိဝန်ကြီးချုပ်မိုဒီရဲ့ Hindu အမျိုးသားရေးအစိုးရကလည်းဒီလုပ်ငန်းစဉ်ကိုဆက်လက်အားပေးထောက်ခံနေပါတယ်။တကယ်တော့အာတန်ပြည်နယ်ဟာမွတ်စလင်အများစုဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့ဝင်ရောက်လာသူတွေကိုစန့်ကျင်ကန့်ကွက်တဲ့နိုင်ငံသားစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့အကြမ်းတဲတွေ့နေတဲ့ပြည်နယ်ဖြစ်ပါတယ်။ဆင်းရဲပြီးပညာမဲ့ကျသူတွေအများစုနေထိုင်တဲ့လူရေ33သန်းရှိတဲ့အာတန်ပြည်နယ်သားတွေအနေနဲ့1980ခုနှစ်မတ်လဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးမရခင်တဲ့ကတည်းကသူတို့ရဲ့မိဘဘိုးဘွားတွေအာတန်ပြည်နယ်ထဲနေထိုင်ခဲ့မှုတွေဆိုတဲ့တသက်ကံအထောက်အထားဆောင်ရွက်စာတမ်းတွေပြသဖို့တောင်းဆိုတာခံရပါတယ်။အထောက်အထားဆောင်ရွက်စာတမ်းပြသဖို့ခက်ခဲတဲ့အကြောင်းကိုအကြီးတန်းရှိနေလဲဖြစ်လူခုရေးဥပဒေကွန်ရဲ့အဖွဲ့ကိုတည်ထောင်သူလဲဖြစ်တဲ့ Colin Gonsalves ကအခုလိုပြောပါတယ
်။ Can you imagine working class people like Richard Pulaski being with them?
လန်ချာဆွဲတဲ့လူတွေလို့စိုက်ကားသမားတွေလို့ခြေကန်လူတန်းစားတွေကလွန်ခဲ့တဲ့နှစ်90လောက်ကတသက်ကံထောက်တာဆော်ဆရတ်နေပြနိုင်မပြနိုင်ခင်ဗျာစဉ်းစားကြည့်စမ်းပါဒါဆင်းရဲတဲ့သူတွေပေါ့မယုံကြည်နိုင်လောက်အောင်မတရားလို့ဟာကြတဲ့ဖြစ်စဉ်ကြီးတစ်ခုပါပဲအခုခင်ဗျာအနှစ်90လောက်ဒီမှနေပြီးဒီလိုမေးခွန်းတွေအမေခံရလိမ့်မယ်လို့ဘယ်လိုတွေးမိမှာလဲကလေးတွေတချို့ကမီးတွေထီတော်မရနေကြပြီးတော့မှရုပ်ရည်ကြီးခင်ဗျာအိန္ဒိယလူမျိုးဆိုတာတသက်ပြဖို့အမေခံရတော့တာပဲ
အိန္ဒိယကဆင်းရဲတဲ့လေစားကြာပန်းအလုပ်သမားတွေဟာပုံမှန်ဘန်းအကောင့်စည်ရင်းမရှိသလိုအိတ်ချမ်းမြေပိုင်ဆိုင်မှုလည်းမရှိကြပါဘူး။စည်ရသားတော်တော်များများကတော့ခြံတွေပေါင်းတရိတ်ဆန်တွေကိုရောင်းပြီးငွေပေါ်အောင်လှုပ်လို့သူတို့အိန္ဒိယနယ်ဘွားဖြစ်ပါတယ်ဆိုတာတသက်ပြဖို့စ조사နေရတယ်လို့လည်းဆိုပါရစေ။တောင်းချီတဲ့လူတွေရဲ့ကံကြမ္မာမရေရာတာနဲ့အမျှဒီမှတ်ပုံတွေစည်ရင်းနဲ့မပါဝင်သူတွေရဲ့အနာဂတ်အရေးဘယ်လိုရှိမလဲဆိုတာကိုလည်းဆန်ဂျွိုင်းဟာဇာရီကာကထောက်ပြခဲ့
ပါတယ်။The question remains what happened afterwards. What happened afterwards? I don't think governments have addressed that issue very.
ဒါဆိုဒါပြီးပါဆက်ဖြစ်မလဲ။အစိုးရအနေနဲ့သကလုံးလှလှပပတွေတုံးနေတာကလွဲလို့အဲ့ဒီစည်ရင်းတွေကနေကြံရစ်ခဲ့မဲ့လူတွေကိစ္စကိုရှင်းရှင်းလင်းလင်းဖြေရှင်းပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး
။နိုင်ငံတွင်းကနေနှင်ထုတ်ရေးကတော့ရွေးစရာလမ်းတစ်ခုမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားစစ်စီရေးကိစ္စဟာအိန္ဒိယပြည်တွင်းရေးကိစ္စဖြစ်တယ်လို့ပြောပါရတယ်။အခုချိန်မှာတော့အားလုံးကစနေနေ့မှာထုတ်ပြန်မဲ့အာတန်ပြည်နယ်ရဲ့နိုင်ငံသားမှတ်ပုံတင်စည်ရဲမှာမပါဘဲကြံရစ်ခဲ့မဲ့လူတွေရဲ့အကန့်အကျမအပေါ်အာရုံစိုက်နေကြပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့နိုင်ငံမဲ့အရေးအတွက်အမြောက်အများတူလာပွဲရှိတယ်လို့တွဆထားကြကြောင်းပါခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA Burmese News ကနေပြီးတော့ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ Indian အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာနိုင်ပြီးအရေးပြား၄ဘက်နာရဲ့လက္ခဏာရပ်တွေနဲ့ပတ်သက်လို့သိကြရမယ့်ကျန်းမာရေးကဏ္ဍကတော့
ရောင်းရပြီးပို့ပြီးတော့မှစစ်စံတစ်ခုရပုံများသွားတယ်။ဒီပြားနဲ့မကဘူးအထင်ကတစ်ခုခုပါလာတယ်ပေါ့နော်။ဖြည့်စစ်စစ်လက်တော့စီးရမှာတာဂက်တွေပါနေတယ်လို့
အရေးပြားလေးဘက်နာအကြောင်းအပိုင်းနှစ်ကိုတမအထုကုတမတော်ဒေါက်တာချစ်စိုးရဲ့ပြောပြချက်တွေနဲ့အတူနားဆင်ရမှာပါနောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံး American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရပါမယ်ဒေါ်လာလတ်တန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့တွေတင်ပြပေးမိ idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက Achilles Achilles ကတော့လူနာမည် heel heel ကတော့ခြေဖနှောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှားနေပြစ်မိတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တကွတ်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနည်းပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။American style mannequin English သင်ခန်းစာတွေကိုဒေါ်လာလာတန်းစီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ရဲ့ English စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်မှာသွားပြီးတော့နားဆင်လေ့လာနိုင်ကြပါရဲ့ရှင်။အခုကျမရေးကဏ္ဍကိုဆက်ပြီးတော့နားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အရေးပြား၄ဘက်နာအပိုင်းနှစ်အကြောင်းကိုသိကြရမှာပါ။ အရေးပြားလေးဘက်နာယောဂါကိုအချိန်မီမကုသဘူးဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲဝေဒနာတွေအပြင်သေဆုံးတဲ့အထိဖြစ်နိုင်ပါတယ်။ဒါကြောင့်အရေးပြားလေးဘက်နာကုရုံးနဲ့တကွအချိန်မီမကုနိုင်ရင်ခံစားနိုင်ရင်ရတဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကင်တွယ်ပုံနည်းစနစ်တွေကိုအယိုးအကျော်အစစ်အထုကုနဲ့ဆေးတက္ကသိုလ်၁ဆေးပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲရိုးကျော်စစ်ဒုက္ခဆရာဝန်ကြီးနဲ့ပမခဒေါက်တာချစ်စိုးခင်ဗျာပရေပြားလေးပန်းနာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခါကပြောခဲ့တဲ့နေရာမှာဘာကြောင့်ဖြစ်ရတာလဲဘလို့စသနိုင်တဲ့လက္ခဏာတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရဲ့ဒီကုသမှုအကြောင်းနဲ့ကုသမှုနောက်ကျလို့ရှိရင်ဒီဖြစ်နိုင်တဲ့နောက်ဆက်တွဲတွေနောက်ကာကွယ်နေတဲ့အနေအထားတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ကုသမှုအနေအထားကိုဆက်ပြီးတော့ပြောပြပါရစေဆရာ30
ခွဲခဲ့တာပေါ့နော်စစ်ကလေးတွေကြိုက်တယ်ရေပြားမှာအကွက်ကလေးတွေကအကွက်နှစ်ကွက်ပဲမျက်နှာလောက်ပဲပေါ်တယ်ဆိုရင်တော့ပထမအဆင့်ပေါ့ဒါဆိုရင်တိတ်ပြီးတော့မရောက်တဲ့အဆင့်ယောဂတိတ်မပြင်းတဲ့အဆင့်ဆိုရင်တောက်စီငှက်ဖျားလေးလိုသူစီများတာပေါ့လေဟိုက်ဒရောက်ဆီကလိုရိုကွင်းဆိုတာအဲ့ဒါလည်းကုတာပေါ့အဲ့ဒီနေပြီးတော့မှရောင်ရည်ကပို့ပြီးတော့မှစစ်စံတစ်ခုတည်းပို့များသွားတယ်ရေပြားနဲ့မကဘူးအထင်ကတစ်ခုခုပါလာတယ်ပေါ့နော်ဖြည်းဖြည်းချင်းလည်းတော့စီးတဲ့မှာတာဂက်တွေပါနေတယ်လို့ဒါမှမဟုတ်ရှင်လည်းနှလုံးကနည်းနည်းလေးခုန်မြန်တယ်လို့အဲဒီအောင်ရိုးလေးနည်းနည်းလေးပါသွားမျိုးလုံးလေးဆောင်းသွားတာမျိုးလိုလက်ကလေးရထုံတာမျိုးတော့ဒီပြိုင်းမှာတော့ကိုရင်းငါးလေးတစ်ခုစားကြည့်ပြီဆိုရင်တော့အဆင့်နှစ်ဖြစ်တာဆင်းနေဖြစ်လာပြီလို့ရှိရင်အိမ်ခက်ဖျားသေးတဲ့ပူပြင်းနဲ့ဆီပေါ့ကင်စာဆီလို့လည်းလွယ်လို့ခေါ်ကြတာပေါ့လေဟောလဲဆိုဒီမီသူဆွဲစိတ်တူဆက်ကလိုဖော့စ်မိုက်တူဆိုတာရင်တော့ကင်စာမှမှထုံကြတာအခုကျတော့လေဒီလေးဘက်နာလေးကလည်းခုခံတတ်ကြောင်းနေလို့အဲကြောင့်တွေးပြူလေးကိုထိနေနေကင်စာဆီလေးကိုခါပြီးတော့တုံးသွားသောတုံးရဲ့ပမာဏကလည်းပွားပါတယ်ကင်စာမှာတော့အများကြီးတုံးတာပေါ့ဒီယူရောချစ်ယောဂမှာတော့သိပြီကိုထိနိုင်ုံလေးပဲဒိုးဒိုးဆိုခေါ်တာပေါ့လေဆေးကိုချိန်စားပြီးတော့တုံးစေရတယ်အနေနဲ့
ဟုတ်ကဲ့ဆရာအဲ့တော့ဒီတတိယအဆင့်အတွက်ဆိုလို့ရှိရင်နော
်တတိယအဆင့်ရောက်လာတယ်ဆိုတဲ့အခါကျတော့ဒီရောင်ရမ်းမှုတွေကတိတ်များလာတယ်ဥရင်းငါကြီးကဖြီးုံနေမကဘူးပျက်စီးသွားတယ်ပေါ့ဥမာတောက်ကကတော်တော်လေးကိုပျက်စီးသွားပြီဒါတကယ်လို့လေအုံနောက်ကိုထိတဲ့ဆိုတာကမျိုးလုံးလေးနည်းနည်းမေးုံနေမကတော့ဘူးတတိလစ်သွားတယ်စကားကြီးခုပြောတည်ပြောဖြစ်လာတယ်အဲ့ဒီဝေဥပြန်လို့တက်တဲ့အဖြစ်ဖြစ်တယ်။အမျိုးအစင်းတွေရောက်လာပြီဆိုလို့ရှိရင်တော့အဆင့်၃။အဆင့်၃ဆိုလို့ရှိရင်သူ့ကိုဆေးသွင်းပြီးကိုယ်ရတဲ့အဆင့်ရောက်မယ်။ထူးစီလို့ရမယ်။ဆေးရုံတင်ရတာပေါ့နော်။ဘယ်ကပြောတဲ့ setting for site ကိုထူးစီနေလဲထူးတယ်။နောက် plenty slow ဆိုတဲ့ဆေးကိုပုံမှန်အပြင်တစ်လုံးလောက်မှာ5 million ကျော်လောက်ပါလား။အဲ့တော့ဆေးရုံတင်ပြီဆိုလို့ရှိရင်အဲ့ဒါ 1000 million ပါလို့ခေါ်တာပေါ့။အလုံး200ကျားလောက်ကိုဒီခါကျဲပလင်းနဲ့ဖြိုးပြီးတော့ထည
့်ရတာလို့ရှိရှိဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်မီမကုသနိုင်ရင်တစ်ဆင့်ပြီးတစ်ဆင့်တက်သွားမယ်သဘောရှိတာပါဆရာနော
်ဟုတ်ပါတယ်ဒီကဲလို့အဆင့်300ရောက်ပြီဆိုလို့ရှိရင်စီးဦးလေတခါလေးကျတော့လေသူကအဲမှာသာချိန်ပြီးတော့ဖြစ်နေတာအပြင်ကကြည့်လို့အကောင်းလို့ပဲစီးစီးကြည့်လိုက်တော့မှသာစီးထဲမှာတားတဲ့တွေယူစီမှုကအများကြီးတွေ့ရတယ်အဲ့လိုပဲတခါလေးကျအပြင်ကကြည့်လို့အကောင်းတယ်သွေးဖောက်ကြည့်လိုက်တော့မှသွေးထဲမှာသွေးပြူတွေရောသွေးတိတ်တဲ့တွေရောနေနေတာတွေ့ရတယ်အဲ့ကမှာတတိမထားမိပဲထားလို့ရှိရင်အဆင့်သုံးသမားတွေက6လဆိုရင်လူတရာမှာ60လောက်ပါပေးတာများတယ်။ဒါကြောင့်ငယ်ငယ်လေးပဲပူပဲကောင်းပြီးနောက်6လရဲ့တော့မတွေ့ရတော့ဘူးဆိုရဲလေးပဲနားစားရတယ်။အဲဒီကြုံရတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာတခြားနောက်ဆက်တွဲတွေရောအချိန်မီမခုသားနိုင
်ဘူး။ခုနကပြောလူတရာမှာ60လောက်ပါတော့ဆုံးပါသွားတာပေါ့နော်။အဲမဆုံးပါပဲကြံရခဲ့တဲ့လူတွေထဲမှာလည်းတဝက်လောက်ကကြတော့အဲ့ဒီခိလိုက်တဲ့အင်္ကာတွေကလုံးမလုံးတော့ပဲနဲ့အသက်တော်ရှင်နေတဲ့ခါကျတော့သူလေးဖြတ်ပြီးတော့တချမ်းသေးကြီးနဲ့လမ်းလျှောက်လို့ရတော့သူကျကျက်ဝက်ကပြည့်သွားတဲ့ခါကျတော့သူကတလုံးအပက်ကိုဆက်နေစီးနေရတယ်။အဲတချို့ကျတဲ့အဆိုင်လမ်းကြောင်းထိတဲ့ခါမှာဦးတစ်ပိုင်းတော့ဖြတ်ထုတ်တယ်။တလုံးသူမှဝင်းပြည့်တယ်အပေါက်ကြီးတဲ့နေရာလို့သူ့ရဲ့ထိခိုက်မှုကတော်လေးပြင်းထန်တာပေါ့နော်။အဲနောက်တစ်ဖက်ကကျတော့ကုသလိုက်လို့ရှိရင်လူတရာမှကြာလို့မရှိပြန်ဘူး။ယောဂပြင်းတဲ့နေရာကြောင့်အဆင့်၄လောက်မှကုရင်တော့ရှင်းတာပေါ့နော်။အဆင့်၄လောက်မှကုလိုက်လို့ရှင်းတယ်။တရားမှ80လောက်ပဲရှင်းတယ်။အဆင့်၃လောက်ကျမှကုပြီလို့ရှင်းတော့အကူတရားမှ60လောက်တွေကနေ30လောက်ပဲသေးတယ်ဒီတစ်ဝက်လောက်ပဲလျှော့ကြပါမယ်။ဒီဖက်ကတည်းကတော့အဆင့်၃လောက်ရောက်ပြီဆိုရင်ကင်စာလေးလိုမျိုးစီးလို့ကင်စာမပေးတဲ့ dose တိုင်းပဲဒါလည်းပြင်းပြင်းထန်ထန်ပေးရတာပဲ။ဒီဆေးတွေဆိုယူကယောဂပိုးတွေဝင်တတ်တယ်။သူကအရင်ကြတာအဲ့ဒီမှာတန်တန်ချင်းချင်းမနေနိုင်ဘူးစားတော့တရားလေညစ်ပတ်တယ်လမ်းပြရစားတော့ပြစားရဆိုရင်ဝတ်တမန်လူနဲ့မတူဘူးခရေကျဲကျိုးရသမားလူပဲနည်းနည်းလေးစားမှရတယ်ဝင်ပြစ်သွားတယ်နည်းနည်းယူဆတဲ့နေရာသွားတယ်နည်းအဆုံအောင်ပိုးဝယ်ဖြားတယ်လမ်းမောကားစီးသွားရင်လည်းဘက်ကားပေါ်မှာတယောက်ချောင်းဆုံးတယ်တော့ TV ကူသွားတယ်ကူရရန်ခက်တယ်ပေါ့နော်အဲ့ infection လို့ခေါ်တော့ရောဂါပိုးမျိုးမျိုးဝင်ပြီးတော့ဒုက္ခရောက်တာလည်းရှိတယ်နောက်ဒီစီးတွေတောက်တဲ့အခါကျတော့ pregnancy လုံးစီးတောက်ပြီဆိုလို့ရှိရင်အယိုးတွေကိုလည်းပွားတယ်ဒီစီ၃လထည့်ကျော်ပြီးတောက်ပြီဆိုရင်ယူရီကကျိုးတယ်။ဒါကြောင့်ဒ ီ20စလုံးဆွဲစီပြေးပြီဆိုလို့ရှိရင်အယူမအောင်လို့ပြန်ပြီးတော့ကယ်လ်ဆီယမ်မျိုးဗိုက်တမင်ဒီလိုလိုအပ်လို့ရှိရင်အယူမစီတွဲပြီးတော့ပေးရတာရှိတယ်။ဒီဖက်ကကျတော့သူကဖြစ်တာကလည်း main clay တွေမှာပို့ဖြစ်တယ်။ဒုတိယမှာ60 90 main clay ရှိ။အဲ main clay မှာလည်းဒီတွေးစုတဲ့ရွယ်ပေါ့။ကိုဝင်ဆောင်နေတဲ့ရွယ်ဒီ20နဲ့40ကျားဖြစ်တာများ။အဲ့ဆိုတော့ယောဂဖြစ်လို့ဆရာမသေးသေးပြလိုက်ပြီဆိုရင်အဲ့ဒီဆေးကကလေးတွေကိုခိကိုက်စေတယ်။အဲ့ဒါကလူနာကအနားမဆောင်မနေတဲ့ဆရာကိုဝင်ယူလိုက်မိတယ်ဆိုရင်အဲ့ကလေးကခါကျအာရုံဝဲလာတယ်လည်းမပါလာဘူးလေတော့ရှိတယ်။အမှုကြီးကကလေးပြတ်ကျသွားတယ်လည်းရှိတာပေါ့နော်။အဲကြောင့်ဒီဆေးတွေသောက်ပြီဆိုရင်ခဏလေးတော့ဒီတစ်နှစ်လောက်တော့မသားလေးတွေထိုးကြပါ။
ဟုတ်ကဲ့ဆရာဒီကာကွယ်နေတဲ့အနေထားရော
NCD ကာကွယ်ရေးပေါ့။ကုသနေတဲ့ယောဂများကာကွယ်ရေးဒီလိုနဲ့ဆက်မှာတော့အဲ့ဒီကာကွယ်မှုဉာဏ်တွေကရိုးရိုးစီယောဂတွေကာကွယ်ပါတယ်။ကိုယ်လေးလျှာမှုမှမလုပ်မယ်အစားအသောက်ခန္ဓာကိုယ်ဝိခုထင်းအောင်စားမယ်ရက်ကိုဖြတ်မယ်စိတ်ကိုလည်းဖြတ်မယ်အစားအသောက်မှာမျက်နှာညင်ရတဲ့ဟာတွေစားမယ်ဆိုလို့ရှိရင်တစ်ပွက်လောက်ဇောသွားတာပေါ့လေအခက်ခါကျတော့သူကမိသားစုပြည်သားလည်းပါတဲ့အတွက်ကြောင့်မိသားစုဝင်တူဖြစ်ပြီဆိုလို့ရှိရင်ဂျန်တဲ့မိသားစုဝင်ဆိုတာကသားသမီးတွေခန္ဓာမာတွေပေါ့လေသူတို့ကသွေးစည်းကြည့်လို့သွေးထဲမှာဒီဓာတ်တွေပေါ်နေပြီဆိုလို့ရှိရင်တော့သူတို့ဒီခုခံဓာတ်တွေကိုသူအတော်ကြီးကစွမယ်ပူရီမွေအောင်ပေါ့ကာဝဲသေးတွေဟိုလာပြီးဘူးကာဝဲသေးတွေတို့ကွေးကာဝဲသေးတွေအစုံပြောင်းကာဝဲသေးတွေယူတော့ခူရဖို့လိုတာပေါ့လေနောက်သူတို့ကို6နှစ်တနည်းတစ်ခါလောက်ပြန်ပြန်ပြီးတော့ဆီကြည့်ပြီးတော့မှဒီခုခံဓာတ်တွေကကြရားနေနေရနေရနေ300ဖြစ်လာပြီဆိုတော့ကျိုးပြီးတော့မှထင်းအောင်ယောဂလက်ခံမပေါ်ခင်နေရကိုပဲဗီတာမင်ဒီနဲ့ငါးကြီးတွေနဲ့ကျိုးပေးထားလို့ရှိရင်ဘယ်ကအဆင့်တူအဆင့်တူအဆင့်လုံးလုံးရောက်မသွားအောင်ထင်းထားပြီးကာဝဲထားမယ်ဆိုတာလေးလည်းရှိတာပေါ့လေအဲ့တော့၆ကြီးပြီးတော့မှဖြစ်ဖြစ်ချင်းယောဂနုလုံးမှာစကားမှုမယ်ဆိုရင်လည်းစိုးရတဲ့အဆင့်ကိုမရအောင်ကာကွယ်ရနည်းတစ်မျိုးလို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
ခုပြမှာကျတော့စီကောင်းဝါကောင်းနေရာပေါ်လာတဲ့ခါမှာဘယ်နှစ်ခါပြောတယ်ဘလူးကူကူ30ပြေးတာပဲအဲ့ဒါကိုပို့ပြီးတော့မှ short အောင်ဆိုပြီးတော့မှစီဝါကူလုံးစားလေးပေါ်လာပြီစီဝါကူလုံးတွေမှာဆိုလို့ရှိရင် reduce မယ်ဆိုတဲ့စီပေါ့အဲ့ဒီဖက်ကကျတော့ MMS ဆိုတဲ့စီပေါ့နောက်စီပို့ပြီးတော့ကောင်းလာတယ်အဲ့မဲ့ဒီ reduce မဲ့ဆိုတဲ့ဆီဆိုရင်လည်းလုံးဝ9သိန်းလောက်တော့ရှိတယ်။၄သိန်းလောက်ထိုးရမယ်ဆိုတော့လူသက်နဲ့ဆိုင်တော့လည်းဒါများလာတယ်လို့မဟုတ်ပါဘူး။ပို့နေတဲ့ဆီတွေပေါ့လေ
။ဟုတ်ကဲ့ကျေးဇူးများရှိပါတယ်ခင်ဗျာ
။ကိုဝင်းမဲဆီစဉ်တင်ဆက်ပေးနေတဲ့ဂျာမန်ရေးဆီစဉ်ကိုနားဆင်ကြကြရပါရှင်။တိုင်းရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်မှာတော့ VOA ကအစီအစဉ်တွေကိုအလွယ်တကူနားဆင်နိုင်မဲ့ VOA application download ချယူနိုင်တဲ့အကြောင်းပြောပြပါရစေရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဖူရရဲ့တောက်ကြနေမနခင်စီစဉ်တွေနားဆင်နေရတာဖြစ်ပါရဲ့ရှင်အခုနားဆင်ရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးနေပါရဲ့ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းပြမြို့နယ်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ចောင်းသား3ယောက်သေဆုံးပြီးတော့အမျိုးသမီး3ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်ခိုလံမြို့နယ်ကွယ်မှာမြန်မာစစ်တပ်ကနေငွေရစေဝါနဲ့ဆက်ယုံကိုရှာဖွေဖမ်းဆီးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်3ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာမှာလက်နက်ကြီးကြောက်ပတ်ကွဲခဲ့လို့ကျောင်းသား3ယောက်တေဆုံးပြီးအမျိုးသမီး3ဦးအပါအဝင်စုစုပေါင်း4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိခဲ့တဲ့သူ3ဦးကိုတော့မြောက်ဦးနဲ့စစ်တွေစေယုံမှာစေကူတမှုခံယူနေရပါတယ်ဩဂုတ်လ24ရက်နေ့ကပန်းမြောင်ကျေးရွာအောင်မင်္ဂလာဖရဲတောင်ကုန်းပေါ်မှာအထိုင်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုအတွင်းကျေးရွာအတွင်းကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲတာလို့ဒေသခံတွေကပြောပါတယ်။ပန်းမြောင်ရွာအတွင်းပစ်ခတ်မှုဟာ AA အဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ကစွပ်စွဲထားတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုကကတော့ညင်းဆိုခဲ့ပါတယ်။လက်ရှိပန်းမြောင်ရွာဝန်းကျင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့စစ်ရေးတင်းမာနေဆဲဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လမ်းခရိုင်နမ်ဇောင်မြို့နယ်ခလမြို့နယ်ခွဲထဲမှာပိုင်ရှင်မဲမူရစ်စေဝါချက်ဆက်ယုံတော်တော်များများကိုအစိုးရတပ်မတော်ကဝင်ရောက်ရှာဖွေဖမ်းဆီးရမိခဲ့ပါတယ်ခလမြို့တောင်ဖက်နားပွဲရွာရဲ့တောပိုင်းမှာမူရစ်စေဝါချက်တဲ့ဒဲဆယ်လုံးနောင်ပင်ရွာမှာတဲငါလုံးအပြင်မူရစ်စေဝါချက်တဲ့အတုံးဆောင်ပစ္စည်းတွေကုန်ကျန်းတွေအများအပြားကိုဩဂုတ်လ22ရက်နေ့နဲ့23ရက်နေ့မှာဖမ်းဆီးရမိတာလို့တမ်တော်တည်မှပြန်ကြားရေးကတည်င်းထုတ်ပြန်ပါတယ်။ဩဂုတ်လ23ရက်နေ့မှာအရှိလေပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုတိုင်ဦးစီးတဲ့အဖွဲ့ကခိုလမြို့ရဲ့တောင်ဘက်နားပွဲကြီးရွာအုပ်စုနှမှုဖရာထမ်နားပွဲဌာနပြည်သူစစ်တပ်ကိုဝင်ရောက်ရှာဖွေစစ်ဆေးခဲ့ပြီးကောင်းဆောင်တွေဖြစ်တဲ့ဇိုက်တာနဲ့စီဦးစီဒေါ်နာတို့ကိုလည်းခေါ်ယူစစ်ဆေးခဲ့တယ်လို့ပြည်သူစစ်တပ်ဖွဲ့ဝင်တို့ကပြောပါတယ်။ဩဂုတ်လ19ရက်နေ့ကလွယ်လယ်မြို့မှာကြက်သိန်းပေါင်းတည်င်းကျော်တောင်ဖို့ရှိတဲ့မူရစ်စေဝါတွေကိုဖမ်းဆီးရမိရာကနေဆက်ဆက်ပြီးဆက်လက်ရှာဖွေဖမ်းဆီးတာဖြစ်တယ်လို့ပြည်သူစစ်နဲ့နင်းဆက်တဲ့သူတွေကပြောပါတယ်။နောက်ပဲဌာနပြည်သူစစ်တပ်ဖွဲ့ဟာ2005ခုနှစ်တုန်းက RCSS ကနေခွဲထွက်သွားတဲ့ပူမူကြီးမုန်းစင်ရဲ့တပ်မဟာ958ကနေအတွင်ပြောင်းလာတဲ့ပြည်သူစစ်တပ်ဖွဲ့ဖြစ်ပါတယ်။
ရခိုင်ပြည်နယ်ကတက္ကသိုလ်ကျောင်း3ကျောင်းနဲ့ကောလိပ်ကျောင်း1ကျောင်းကကျောင်းသားတွေဟာစစ်ပေးဆောင်ကျောင်းသားကျောင်းသူတွေအရေးအပါအဝင်ပညာရေးနဲ့ပတ်သက်တဲ့တောင်းဆိုချက်တချို့ကိုဩဂုတ်လ26ရက်နေ့ကစာနာထုတ်ဖော်တောင်းဆိုခဲ့ကြပါတယ်စစ်ပေးဆောင်ကျောင်းသားကျောင်းသူတွေကောင်းမွန်စွာပညာသင်ကြားခွင့်ရဖို့အဲ့ဒီကျောင်းသားတွေကိုပြည်နယ်အစိုးရကပညာသင်ထောက်ပံ့ကြေးပေးဖို့ကျောင်းသားကျောင်းသူတွေကိုဖမ်းဆီးနေတာတွေရပ်တန့်ဖို့နဲ့ရခိုင်ပြည်ပညာရေးဘတ်ဂျက်တိုးမြင့်ပေးရေးစတာတွေကိုအဓိကထားတောင်းဆိုခဲ့ကြတယ်လို့စစ်တွေတက်ကြလို့ကျောင်းသားဥက္ကဋ္ဌကိုကျော်နိုင်ထေးကပြောပါရဲစစ်ဘေးဒုက္ခတဲ့ကူညီရေးအတွက်ပြည်သွင်းပြည်ပအဖွဲ့တွေကိုခွင့်ပြုဖို့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေကိုဖမ်းဆီးနေတာတွေကိုလည်းရပ်တန့်ပေးဖို့စတဲ့အချက်တွေကိုကျောင်းသားတွေကတောင်းဆိုခဲ့ကြပါရဲ
ပြည်တွင်းနေရစွန့်ခွာစစ်ပေးဆောင်လူတွေနဲ့စစ်ပေးဆောင်ဒုက္ခတွေရဲ့တလေထုံတန်းစင်လာအယမေယာပိုင်ဆိုင်ခွင့်ကိုချိန်ချောက်နေတဲ့မြေလွတ်မြေလမြေရိုင်းဥပဒေကိုအမြန်ဆုံးပယ်ဖျက်ပေးဖို့စစ်ပေးဒုက္ခတွေများအရေးကူညီဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စစ်ဘေးဒုက္ခတဲ့ရေကူညီဆောင်ရွက်နေတဲ့ TPC နဲ့ TNI အဖွဲ့တို့ဥဆောင်ပြုလုပ်တဲ့ပြည်တွင်းစစ်ဘေးတိမ်းရှောင်သူတွေနဲ့ပြည်တွင်းစစ်ဘေးဒုက္ခတဲ့များမြေယာပိုင်ဆိုင်ခွင့်အခွင့်အရေးဆိုင်ရာကြီးညာစာတမ်းနဲ့ပတ်သက်ပြီးအခုလ၁၂ရက်နေ့ကရန်ကုန်မြို့မှာထုတ်ပြန်ရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်စစ်ဘေးဒုက္ခတဲ့အများစုဟာမြို့ရောဖလာမြေယာပိုင်ဆိုင်မှုတာရှိပြီးဆက်ရွက်စာတမ်းနဲ့တကွစီးပွားရေးဓမားတွေဝင်ရောက်လာရင်ထာနေတိုင်းရင်သားဘက်ကနှိမ့်နာမှုရှိလာမှာဖြစ်တဲ့အတွက်မြေလွတ်မြေလတ်မြေရိုင်းဥပဒေကိုဖျက်သိမ်းပေးဖို့ထုတ်ပြန်စာတမ်းမှာအကြံပြုထားတယ်လို့ကရင်လူခွင့်ရဲ့ဖွဲ့စည်းမှအစီအစဉ်ညှိနှိုင်းရေးမှူးစောဝေလင်းကပြောပါတယ်
2020ရွေးကောက်ပွဲမဲစီရင်ပြည့်စုတဲ့ကာလမှာမွန်ပြည်နယ်အတွက်ဘတ်ဂျက်ငွေကျပ်သိန်း480ကျော်အသုံးပြုရမယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်းရင်းမှူးဦးဟိန်းလင်းထက်ကပြောပါတယ်ရက်ကြီးကော်မတီတင်တန်းပေးတဲ့နေရာစားတောက်စရိတ်နဲ့မဲစီရင်ပြည့်စုရေးကာလကုန်ကျစရိတ်အလုံးကိုဒီဘတ်ဂျက်ထဲကသုံးသွားမယ်လို့ဆိုပါတယ်ကောက်ယူရရှိတဲ့စည်ရင်းတွေကိုမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကိုတင်ပြပြီးအဒီကတဆင့်လူဝေမှုကြီးကြပ်ရေးဌာနကိုဆက်လက်တင်ပြရမယ်လို့ချောင်းဆောင်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးမင်းနိုင်ကပြောပါတယ်လောလောဆယ်မှာရွေးကောက်ပွဲအတွက်မဲစည်ရင်3,900ပြည့်စုရရှိထားပြီးမွန်ပြည်နယ်အတွင်းမဲယုံပေါင်း940ယုံဖွင့်ဖို့လျှာထားတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကနေသိရပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြောက်ပိုင်းမဟာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်မူဆယ်လာရှုကုခိုင်စတဲ့မြို့နယ်ကဒေသခံပြည်သူထောင်နဲ့ချီစစ်ဘေးတိမ်းရှောင်နေရသလိုထိခိုက်ဒဏ်ရာရရှိမှုတွေလည်းရှိနေတာပါဒီအခြေအနေကိုတော့နမ်ဖုံကနေစူးစီးတင်ဆက်ထားပါတယ်
ဩဂုတ်လ16နဲ့19ရက်နေ့ကတိုက်ပွဲကြောင့်လာရှုံမြုံနယ်မြောက်ဖက်နယ်အရှိမြောက်ဖက်အရက်တွေမှာရှိတဲ့အောင်တစ္ဆာကွက်တရက်ကွက်ကုန်းဆောင်ကုန်းကြုံအုပ်စုတွေထဲမှာလက်နက်ကြီးတွေကြားရောက်လို့ဒုထုစစ်ပေးရှောင်ခဲ့ရတာနဲ့ပတ်သက်ပြီးရှမ်းပြည်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်ရှမ်းလူငယ်ကွန်ရက် TYN ကဥဆောင်လူငယ်ကျိုင်းတော်ဆရာကအခုလိုပြောပါတယ
်။လာရှုံနယ်ကုတ်ခိုင်တိန်ညီမြို့နယ်တုံးမြို့နယ်မှာစုစုပေါင်း9500လောက်ပြည်သူတွေစစ်ပေးရှောင်ကြရတယ်ပေါ့နော်။လာရှုံမြို့နယ်တော့ဟိုအရင်ကရှောင်တဲ့မန်ဆူရှန်ကျောင်းလို့ဒီမက်ရှင်လူဖုံးကြီးကျောင်းဝင်းတင်ဖုံးကြီးကျောင်းတာယာဖုံးကြီးကျောင်းတို့ဝင်းစုံကအဖွဲ့တွေတို့တော့အကောင်လုံးပြန်ကုန်ပြီ။အခုကြံနေတာကုတ်ခိုင်မှာက2026ဦးဇယင်းအလောက်ရထားတယ်ဗျ။လက်တလို့နံပေါင်းဒေတာဘက်ကတိုက်ပွဲထပ်ဖြစ်တော့တင်းရှောင်ရတဲ့စစ်ရှောင်က600နီးပါးလောက်ရှိပါတယ်။
ဆွေရစတကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေထဲမှာပေါက်ကွဲရတဲ့ကြီးတွေရရွာတွေထဲမှာကျန်နေသေးတာကြောင့်ကုတ်ခိုင်နဲ့နတ်ပုံတေရကစစ်ပေးရှောင်တွေနေရမပြန်ရဲသေးတာဖြစ်တယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်တိုက်ပွဲမှာလက်နက်ကြီးကြီးတွေမိုင်းတွေထိမှန်ပြီးတေဆုံဒဏ်ရာရတဲ့ဒေသခံတွေလည်းရှိကြောင်းရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးဟောင်းတောင်ကလည်းအခုလိုပြောပါတယ်
ကျေးဇူးတင်ပါတယ်ကလာမတီလာတော့စီရောက်ရှိတယ်။တန်ရရမှာစလားရရှိတယ်။ဒါကကျွန်တော်တို့လက်လက်မီနေတဲ့တာပေါ့။ကျွန်တော်တို့ဒီမတီရပဲနဲ့ဒေလေးအားဘယ်နှယောက်ရှိမှန်းတော့တချို့ရှိကောင်းရှိနိုင်သေးတယ်ပေါ့။တော်တော်လက်နက်ကြီးကြီးတာနဲ့လန်မိုင်းတို့ခုစလုံးပေါင်းချတာပေါ့။လောလောဆယ်မှာတော့လက်နက်ကြီးကြောင်ကပုံများနေတ
ယ်။ဩဂုတ်လ15ရက်နေ့မနေ့ပိုင်းကပြင်ဦးလွင် DSTA ကျောင်းနဲ့နှောင်ချိုကင်းစခန်းတွေဂုတ်တွင်တရားတွေကိုညီနောင်မဟာမိတ်သုံးဖွဲ့ကဝင်ရောက်ပစ်ခတ်ရမှာတာဝန်ရှိရဲနဲ့စစ်တပ်က14တေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဟာရှမ်းပြည်မြောက်ပိုင်းကြောက်မဲဒီဘောလာရှိုးတိန်နီကုတ်ခိုင်မှုစေနမ်ခမ်းတလျှောက်ပြန့်နှံ့သွားခဲ့ပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်တနိုင်းဒေသအတွင်းအစိုးရကလည်းပရင်မော်တွေတရားဝင်ဖွင့်လှစ်သွားမယ်လို့ပြောဆိုလာပေမဲ့တနိုင်းဒေသခံတွေဟာစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပြီးလက်ရှိအများစုကတော့ရွှေ့ပြောင်းလာရောက်လောက်ကင်သူတွေဖြစ်လို့ဒေသခံတွေအတွက်အခွင့်အလမ်းတွေဆုံးရှုံးနေတယ်ဆိုပြီးကချင်လူမှုအဖွဲ့အစည်းတွေကနေထောက်ပြနေကြတာပါဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ
်ပရင်ထက်ရှိရာကချင်ပြည်နယ်တနိုင်းဒေသမှာရှိတဲ့ဌာနေတိုင်းသားတွေဟာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေဖြစ်နေစစ်ရှောင်စခန်းတွေကိုရောက်ရှိနေချိန်မှာပဲရွှေ့ပြောင်းလုပ်သားတွေနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုပရင်လုပ်ွက်တွေမှာလောက်ကင်ဖွဲ့ပေးတာဟာထိုင်းနေတိုင်းသားခွေးရီကိုမလေးစားရရောက်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ထွေထွေတွင်းမှုကိုစားကြီးကပြောပါတယ်
တကယ်ထိုင်းနေတိုင်းသားအဖြစ်တွေကမှကုစားကြီးရေရေကိုပြန်လို့မရတဲ့ဆင်းရဲဒုက္ခနဲ့ကြုံတွေ့နေတဲ့ချိန်မှာတခြားစီးပွားရေးသမားတွေနဲ့တခြားဖြစ်တွေတွေကိုဒီအသေးစားလုပ်ငန်းတွေကလည်းချပေးဖို့လုပ်ပြီးဆိုလို့ရှိလာတာတော့အင်မတမတဘာဝမကြောက်ဘူးထိုင်းနေတိုင်းသားရဲ့ခွေးရီကိုတက်တက်နဲ့စော်ကားခြင်းဖြစ်တယ်ဆိုရက်ဟာဒါတွေကိုမဖြစ်တင်လို့ဆိုရအပိုင်းပါနော
်ကချင်ဒေသမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့တိုက်ပွဲကြောင့်တနိုင်းဒေသခံများစုဟာစစ်ရှောင်နေရဆဲချင်းနေမှာရှိနေတယ်လို့ဒေသခံဦးနော်တောင်ကပြောပါတယ
်ဒီရအနေနဲ့ကတော့ဒီလိုတရားဝင်ဖွင့်မယ်ဆိုမှသိရတာတော့ရှိတယ်ဒီလိုဆိုပေါ့နော်ဒေသခံတွေရောဒေသခံမှာအကောင်ကြီးရှိတဲ့လူတွေရောအားလုံးကပိုင်ကနေ၆ပြည့်ရှိတယ်ဆိုတာတော့အတိအရတော့အဲ့ဒီပြောတာဟုတ်တယ်အဲ့ဒီဒီတန်းကလို့တင်နေလို့ပေါ့ပြင်းနေလို့ပေါ့နော်ဒီစိုးနေတာတော့ဒေသခံတွေကတော့ရှိတယ်ပါကဒီဘက်ကလည်းတော့ဒီပေးဆောင်မှာပဲ IDP မှာပဲနေနေလော
က်တယ်။တနိုင်းဟူကောင်းဒေတာဟာကဘာတန်ဖိုးရှိဆုံးယတနာပရင်တွေဆက်ရှိပြီမဲ့ထိုင်းနေတိုင်းသားတွေမှာလှုပ်ပိုင်ခွေအကျိုးခံစားခွေမရှိပဲဆင်းရဲဒုက္ခရောက်ပြီးတော့စစ်ဘေးဒုက္ခတွေဘဝရောက်နေရတယ်လို့ကိုစားကြီးကဆက်ပြောပါတယ်
။ဒီစွန်းတော့ပြင်းတဲ့ချင်းကကဘာမအင်ဗရန်မှချိုးချတဲ့ဟူကောင်းတနိုင်းဒေတာကတချင်ဒီမှာထွက်ရှိတဲ့ဒိုင်နိုဆောခေတ်ကဒီပေါင်းတန်ပြာချိုးဒိုင်နိုဆောခေတ်ကထွက်တဲ့ပြင်းစမှာအစ်ပန်ဒမြာရှင်တွေပေါ်ထုတ်ခဲ့တာဒီတက်တူကြောင့်နိုင်ငံကစီးမင်းတက်တူကြောင့်မှပြောပြတယ်ကြားတယ်ဖြစ်တယ်ပြင်းကတော်တော်တန်ဖိုးရှိတဲ့နေရာမှာကျွန်တော်တို့ခါနေတိုင်းတားဒီကကျွန်တော်တို့ပြီးစွန့်နေရတဲ့နေရာပါနော်ဒီနေရာတော့ဆင်းရဲဒုက္ခတမကပဲနဲ့တိုက်ပွဲဖြစ်ပါမြန်မာသတ္တတော်မှာထူးဆစ်ခြင်းနဲ့ကျွန်တော်တို့ကထိတ်ပြင်းနေရတဲ့အနေအထားကိုဟိုအားလုံးကိုတိခိုက်စေခြင်းနဲ့ပေါ့
သွေးပြင်းလို့ခေါ်တဲ့ဟူကောင်းဒေတာထွဲအနေရင့်ရောင်သွင်းထွက်တွင်တိုင်းသူစိုးရဲ့အမည်အပိုင်းအစတွေတွေ့ရှိပြီးနောက်ပရင်သူ့ဘော်ချင်းလုပ်ငန်းရုပ်သရကြီးထွားလာပြီးတော့နိုင်ငံတွင်းကရွှေ့ပြောင်းလုပ်သားတွေဒေတာတွင်းဝေရောက်မှုများပြားလာခဲ့တယ်လို့လဲဒေတာခံတွင်နဲ့ KTNG တို့ကပြောပါတယ် ကချင်ပြည်နယ်နောက်မြောက်ပိုင်းဟူကောင်းဒေသမှာအကျိုးများဖြစ်ထွန်းတဲ့ပရင်သူဘုံမှုကိုစိမ့်ပိုက်နိုင်ဖို့အတွက်သမ္မတကနေသိုးစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဩဂုတ်လ20ရက်နေ့က KTNG ကနေထုတ်ပြန်လိုက်တဲ့သွေးစွန်းသောပရင်ဆိုတဲ့အစီရင်ခံစာထဲမှာရေးသားဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်းကျေးရွာမှာလက်နက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းသား၃ယောက်သေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်စုစုပေါင်း၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်ထဲမှာမူရစ်ဆေးဝါးချက်ဆက်ရုံတော်တော်များများနဲ့မူရစ်ဆေးတွေကိုမြန်မာစစ်တပ်ကရှာဖွေဖမ်းဆီးရမိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာတစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ကမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်စနေညတိုက်ရိုက်လေးလှိုင်းကိုဖိတ်ခေါ်ပါရစေရှင်။
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရတမမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိန့်မြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
ဗီအိုကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလံအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်လာမယ့်စနေညတိုက်ရိုက်လေးလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ကြရမှာပါရှင်ခုတောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစင်အောင်ပြောပြပေးပါဦးမယ်ရှင
် American သမ္မတ Donald Trump နဲ့ပတ်သက်ပြီးတော့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချတာဟာ FBI ညွှန်ကြားရေးမှူးဟောင်း James Comey အနေနဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်နဲ့မူဝါဒတွေကိုချိုးဖောက်တာဖြစ်တယ်လို့ကြာတာပြင်းကထုတ်ပြန်တဲ့တရားရေးဌာနစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စာမျက်နှာ68မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်။2019မေလက James Comey ကိုယာတုကဖြုတ်ချခဲ့ပြီးတဲ့နောက်မှာဒီအချက်လက်တွေကို Comey ကဖွင့်ပြောခဲ့တာဖြစ်ပါတယ်။British Parliament ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်ထားမယ့်အစီအစဉ်ကြောင့်ဝေဖန်မှုတွေပို့ပြီးတော့ထွက်ပေါ်လာတာကို Britain ဝန်ကြီးချုပ် Boris Johnson ရင်ဆိုင်နေရပါတယ်။ဒီလိုပါလီမန်ကိုခေတ္တရပ်ဆိုင်ထားတာဟာအောက်တိုဘာလ31ရက်နေ့မှာ Britain နိုင်ငံဥရောပသမဂ္ဂကနေသဘောတူညီချက်မရဘဲနဲ့နှုတ်ထွက်မှာကိုမလိုလားတဲ့ British Parliament အမတ်တွေကိုစိတ်ဆိုးထောသာထွက်စီပါတယ်။ဒီအစီအစဉ်ကြောင့်ဝန်ကြီးချုပ် Johnson ရဲ့ Conservative Party ထဲမှာပဲသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ရွှေငါဒုက္ခသည်တွေရဲ့ပြည်ရင်မြန်မာဆွေရမှာတာဝန်ရှိတဲ့အတွက်နိုင်ငံတကာကဝိုင်းဝန်းကြိုးပမ်းတိုက်တွန်းကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul ကဓာကာမြို့အခြေစိုက်နိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတိုက်တွန်းလိုက်ပါတယ်။ဒီတွေ့ဆုံပွဲကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်ယုံကတော့ကိုယ်စားလှယ်ဆီလိုချင်းမရှိပါဘူး။မြန်မာဆွေရပေါ်မှာဒုက္ခသည်တွေအယုံကြည်ကင်းမဲ့နေတဲ့အတွက်နေရက်ပြည်ရင်ကိုမြန်မာဘက်ကလုံခြုံစိတ်ချရတဲ့အနေအထားဖန်တီးပေးဖို့တာဝန်ရှိတယ်လို့လည်းဝန်ကြီးအက်ဒိုကပြောပါတယ်
။တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမျှသစင်အောင်ပြောပြပေးသွားတာပါ။အခုမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dara Smith ဖြစ်ပါတယ်ရှင်။ ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.